59ဒိမြောက်ကရင်နှစ်တစ်ကူကရင်အမျိုးသားနှစ်တစ်ကူပွဲတော်ကိုရန်ကုန်တိုင်းအင်းစိန်မြို့နယ်အာလင်50ဖရာပြဝုံအတွင်းမှာဒီကနေ့ကစပြီးတော့3ရက်ကြာစီစီကားကားကျင်းပနေပါတယ်။ကရင်ရိုးရာရင်ကျေးမှုထိန်းသိမ်းရေးနဲ့တိုင်းရင်းသားသွေးစည်းညီညွတ်ရေးကိုမျိုးဆက်တဲ့လူငယ်တွေကိုလက်ဆင့်ကမ်းဖို့အခုလိုအမှတ်တရနှစ်စဉ်ကျင်းပပေးနေတာဖြစ်တယ်လို့နှစ်တစ်ကူပွဲတော်ဦးဆောင်ကျင်းပပေးနေသူတွေကပြောပါတယ်။ဒီကနေ့စတင်ကျင်းပတဲ့ကရင်နှစ်တစ်ကူပွဲတော်ကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
ဒီကနေ့ကြောက်တဲ့89ကျင်းမြောက်ကရင်အမျိုးသားနှစ်တစ်ကူပွဲတော်ကိုပြည်ပြည်နယ်နဲ့ရခိုင်မျိုးအပါအဝင်မြန်မာနိုင်ငံနေရအနှံ့အပြားမှာတည်ကြားတိုက်နိုင်စွာကျင်းပနေကြပါတယ်။နှစ်စဉ်နှစ်တိုင်းကရင်တိုင်းသားတွေရဲ့ကောက်တက်ပေါ်တဲ့ပွဲကိုအစွဲပြုပြီးကရင်နှစ်တစ်ကူပွဲတော်ကိုကျင်းပလာဖြစ်ပြီးကရင်ရိုးရာရင်ကျေးမှုနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးကိုနောက်လာနောက်သားတွေလက်ဆင့်ကန်ထိန်သိမ်းဖို့အခုလိုနှစ်စဉ်စီကားတိုက်နိုင်စွာကျင်းပလာဖြစ်တယ်လို့ကရင်နှစ်တစ်ကူကျင်းပရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ဦးစောအောင်ရွှေကပြောပါရယ
်ရိုးရာရည်ကျေးမှုအထွတ်အထိပ်ဖြစ်တဲ့ဘိုးဘွေးပြည်ပင်ကတမဟိုသာကြိုးစားပြီးတော့စောင့်တည်လာခဲ့တဲ့ကရင်မျိုးသားနှစ်တစ်ကူကိုလာမဲ့နောက်လာနောက်သားတွေမမေ့မလျော့ဘဲတဲ့အမြင်နဲ့ရင်ထဲမှာရှိနေအောင်ကိုယ့်ရဲ့ဒီနှစ်တစ်ကူနှစ်မှာရိုးရာရည်ကျေးမှုဖော်ထုတ်ပြတင်တယ်နော်အဲ့ဒီရဲ့ပြီးတော့တိုင်းရင်းသားစီတိုင်းရင်းသားစီလုံးညီညီရေးအမျိုးသားစီလုံးညီဖြစ်အောင်လုပ်တဲ့နေကြီးတနေ့နေဒူးနေရနေရှိတဲ့အတွက်သူနှစ်စင်လုံချင်းဖြစ်တယ
်ဒီပွဲမှာတော့နှစ်စင်ပါဝင်နေကြဒုံးပြိုင်ပွဲကရင်ရိုးရလက်ဝဲပြိုင်ပွဲအပြင်ကရင်ပြားအောင်ဖို့ပြိုင်ပွဲကိုပါထည့်သွင်းထားပါတယ်အားလုံး၅စင်ဖျားပရဝန်တဲမှာတော့ရှေးခေတ်ကရင်လူမျိုးတို့အသုံးပြုခဲ့တဲ့အသုံးဆောင်ပစ္စည်းတွေကရင်လူမျိုးတွေအကြောင်းတည်ကောင်းစရာစာအုပ်တွေအပြင်ကရင်တိုင်းရင်းသားတွေအကြောင်းတရုပ်ဖော်ထားတဲ့ပကြီကားတွေကိုလည်းခင်ချင်းပြသထားပါတယ်ဒီနှစ်ကရင်အမျိုးသားနှစ်စကူပွဲတော်ဟာဆိုရင်အရင်နှစ်တွေကထက်ပိုပြီးစီကားတိုင်မြင်ရတဲ့အကြောင်းကတော့
ကမျိုးတဲ့ဘောင်းဆောင်လာတဲ့အတွက်နောက်တော့ကမျိုးတဲ့ဘောင်းဆောင်မှလည်းလိုက်ပြီးအလူခံတယ်မျိုးတဲ့ဘောင်းဆောင်ဝါကြီးပန့်ဘိုးတဲ့အတွက်အခြားဥသာပေါ့ဒီတကူချင်းပါရေးကော်မတီဒီမျိုးကမျိုးတဲ့တဲ့ဆိုင်ပေါ့စီကားတိုက်မဲ့တဲ့ပေါ့နင်မနစ်ကတဲ့ဆိုင်ဒီနှစ်ကနည်းနည်းလေးတော့ပူပြီးတိုက်မဲ့လိုက်တဲ့သဘောလို့ရှိ
တယ်ကရင်တိုင်းရင်းသားတအူးကတော့နှစ်စဉ်နှစ်သိကူပွဲတော်တွေမှာမြေရိုးဖလာကရင်တုံးအခါနဲ့ဖြောပြရတဲ့အတွက်အားရချင်နေနေပါတယ်
ဒီနေ့ကအဲ့လိုလုံးလိုက်တဲ့ခါကျတော့ပြည်ပြည်ပြည်ပြည်ငါကိုယ်ရင်ချင်းမှုကိုလည်းထုတ်ပေါ်နိုင်တယ်မတော့ပြအောင်ပေါ့မယူဖလာတဲ့တော့ပြအောင်ကျွန်တော်တို့ကအဲ့ဒီနေ့လည်းလုပ်ပေးရတယ
်တနေ့တစ်ခါကြောက်ရွံ့တဲ့ကရင်နှစ်တကူပွဲတော်မှာကရင်တိုင်းရင်းသားတွေရဲ့ရိုးရဝတ်စုံတွေဝတ်ဆင်ပြီးကရင်တိုင်းရင်းသားတွေကိုတစုတစည်းရဲ့တွေ့မြင်ရတဲ့အတွက်အပြောင်းရွှေ့နေကြပါတယ်လာမယ့်နှစ်သစ်တိုင်းမှာတိုင်းရင်းသားဘောင်းဆောင်နဲ့အတူတကွကရင်တိုင်းရင်းသားတွေစီစီလုံးလုံးအတူလက်တွဲဖို့ဦးစောအောင်ရွှေကဆန္ဒပြုစူတောင်းလိုက်ပါတယ်
တို့ဒီကရင်နှစ်သိကူနှစ်မှာဆူတောင်းကြတာကဒီလာမဲ့နှစ်သိတိုင်းမှာကင်းမျိုးသားအလုံးစီစီလို့ညီညွတ်ညွတ်နဲ့ဘေးဒီအန်တရဲ့ကင်းရှင်းစွာနဲ့ရပ်တည်နေထိုင်ပြီးတော့တိုင်းသားအလုံးနဲ့စီလုံးညီညွတ်နေစွာနေထိုင်လောက်ကန်နိုင်ဖို့ပဲဆိုတာဆူတောင်း
ရေကုန်မြို့မှာကျင်းပတဲ့ကရင်နှစ်သိကူပွဲတော်မှာတော့မနေ့အစောပိုင်းမှာအလန်တင်အခမ်းအနားကျင်းပခဲ့တယ်လို့ရေကုန်တိုင်းကရင်ရေးရဝန်ကြီးကလည်းဖွင့်မှာစကားပြောကြခဲ့ပါတယ်ပထမဆုံးအနေနဲ့နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အစ်စ်ကရင်အမျိုးသားနှစ်တကူပွဲတော်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်ခဲ့ပါတယ်ကရင်အမျိုးသားတွေရဲ့ယဉ်ကျေးမှုစီလုံးမှုတွေနဲ့ဘဝဒလိကိုပါပေါ်ဆောင်နိုင်တဲ့ကရင်နှစ်တကူပွဲတော်ကိုနှစ်စဉ်ကျင်းပသွားဖို့ကရင်တိုင်းရင်းသားတွေကဆန္ဒရှိနေကြပါတယ်ခင်ဗျာ